တရုတ်မှာလူသိများတဲ့အမျိုးသမီးသတင်းတော်တဦးနဲ့အလို့သမားရဲ့လှုပ်ရှားသူတဦးကိုနိုင်ငံတော်ပုံကံမှုနဲ့ထောင်ဒဏ်နေချမှတ်လိုက်ပါတယ်။တရုတ်နိုင်ငံမှာအမျိုးသမီးတွေလိင်မိုင်းဆိုင်ရာအကြမ်းဖက်ခံရမှုသတင်းတွေကိုဖော်ထုတ်ပြသခဲ့ပြီးတော့ Me Too အမျိုးသမီးလှုပ်ရှားမှုသတင်းတွေနဲ့ထင်ရှားလာတဲ့သတင်းတော်ဟယောင်ကျူကင်းကိုထောင်ဒဏ်၅နှစ်အလို့သမားရဲ့တက်ကြွလှုပ်ရှားသူဝွန်ကိုထောင်ဒဏ်၃နှစ်ခွဲနိုင်ငံရဲ့တောင်ပိုင်းဂုံရှုမြို့ရဲ့ဒီတရားရုံးကချမှတ်လိုက်တာဖြစ်ပါတယ်။ထောင်ဒဏ်အတွက်အယူခံတင်မယ်လို့ဒီသတင်းတော်အနေနဲ့ပြောပြီးတော့သူတို့လွတ်မြောက်ရေးအွန်လိုင်းလှုပ်ရှားမှုအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အသက်36နှစ်အရွယ်သတင်းတော်ဟယောင်နဲ့အသက်40အရွယ်အလို့သမားရဲ့လှုပ်ရှားသူဝမ်တို့ဟာ2022ခုနှစ်စက်တင်ဘာလကတည်းကဖမ်းဆီးခံထားရတာဖြစ်ပါတယ်။အဲ့ဒီအမှုနဲ့ပတ်သက်တဲ့သတင်းတွေမထွက်ပေါ်အောင်လို့တရုတ်အာဏာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်ထားမှတားမြစ်ထားပါတယ်။သူတို့ကိုထောက်ခံတဲ့သူတွေအွန်လိုင်းပေါ်မှာတင်တဲ့သတင်းတွေကိုလည်းလူခွေအဖွဲ့တွေကစောင့်ကြည့်သိရှိအောင်လုပ်နေကြရပြီးတော့ Amnesty International နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ရဲ့တရုတ်နိုင်ငံဆိုင်ရာညွှန်ကြားရေးမှူးဆာရာ ဘရော့စ်ကတော့တရုတ်အစိုးရအနေနဲ့အကြမ်းမဖက်ဆန္ဒထုတ်ဖော်မှုကိုနိုင်ငံတော်အာဏာပုံကန့်ဆန့်ကျင်မှုဖြစ်သတ်မှတ်ထားတာကိုဒီအမှုကပြသလိုက်တာဖြစ်တယ်လို့ VOA ကိုပြောပါတယ်ရှင်။